ဒီနေ့အတွက်ဥရောပရဲ့ဆခါရော့လူခွင့်ရေးစုကိုရုရှားရဲ့ကျူးကျော်မှုကိုကြံ့ကြံ့ခံရင်ဆိုင်နေသူတွေဖြစ်ယူကရိန်းပြည်သူတွေကိုဥရောပပါလီမန်ကချီးမြှင့်လိုက်ပါတယ်
ဆခါရော့ဖ် prize for freedom of thought
2022ခုနှစ်အတွက်ဆခါရော့လွတ်လပ်စွာတွေးခေါ်မှုစုကိုရင်းနှီးတဲ့ယူကရိန်းပြည်သူတွေကိုချီးမြှင့်လိုက်ကြောင်းဂုဏ်ယူစွာနဲ့ကြေညာလိုက်ပါတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌရောဘတ်တာမက်ဆိုလာကပြည်ထောင်နိုင်ငံစတာဘိုမှာဗုဒ္ဓဦးကကြေညာလိုက်တာပါဒီစုဟာလက်တွေ့စစ်မြေပြင်မှာတိုက်ပွဲဝင်နေသူတွေနေရဆုံးခွာသူတွေဆွေမျိုးသားချင်းတွေမိတ်ဆွေတွေဆုံးရှုံးခဲ့ရသူတွေကိုယုံကြည်မှုတွေရပ်တည်ပြီးတိုက်ပွဲဝင်နေသူတွေအားလုံးကိုချီးမြှင့်လိုက်တာဖြစ်တဲ့အကြောင်းလဲဥရောပပါလီမန်ဥက္ကဋ္ဌကပြောဆိုသွားပါတယ်ယူကရိန်းပြည်သူတွေဟာဥရောပနဲ့ဥရောပရဲ့စံတန်မိုးတွေဖြစ်တဲ့လွတ်လပ်ခွင့်ဒီမိုကရေစီနဲ့တရားဥပဒေစိုးမိုးရေးအတွက်အကာအကွယ်ပေးနေသူတွေဖြစ်ကြောင်းလဲပြောဆိုသွားပါတယ်ဥရောပရဲ့အမြင့်ဆုံးလူခွင့်ရေးစုကတော့တချင်ကဆိုဗီယက်ယူနီယံမှာလူခွင့်ရေးအတွက်လှုပ်ရှားခဲ့တဲ့ယူပဗီရပညာရှင်အန်ဒရီဆခါရော့ဖ်ကိုဂုဏ်ပြုရတဲ့အနေနဲ့ဥရောပပါလီမန်က1988ခုနှစ်ခါစလူခွင့်ရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်ကြိုးပမ်းကြတဲ့လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေကိုချီးမြှင့်လာခဲ့တာပါမြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်ကိုလည်း1990ပြည့်နှစ်မှာဆခါရော့ဖ်စုချီးမြှင့်ခံခဲ့ရဦးပါတယ်ဒါမှလည်းမြန်မာနိုင်ငံမှာရိုဟင်ဂျာတွေပေါ်ကျွလွန်နဲ့ကြီးလေးတဲ့လူခွေရေးချိုးဖောက်မှုတွေကိုတားဆီးဖို့ပြက်ကွက်ခဲ့တယ်ဆိုပြီး2020ပြည့်နှစ်မှာပဲစုရှင်ဖြစ်ကနေဆိုင်ငံ့ဖို့ဥရောပပါလီမန်ကဆုံးဖြတ်ခဲ့ပါတယ်